ဟုတ်ကဲ့မြန်မာနိုင်ငံကနေဒီတနင်္ဂနွေနေ့ဇူလိုင်10ရက်နေ့မှာစထွက်ခဲ့ပေမဲ့ရုရှားကိုရောက်ပြီးနောက်2ရက်ကြာအင်ကာနေ့ဇူလိုင်12ရက်နေ့မှာမြန်မာစစ်ကောင်စီဘက်ကစကြေညာခဲ့တဲ့ဒီခီးစဉ်ပေါ်မြန်မာရေးသုံးသက်သူဦးရဲထွန်းက
အဓိကကတော့ဒီတစ်ခေါက်သွားတဲ့အခါမှာနတ်ဆက်ကအနေနဲ့သူ့ပြည်ထဲမှာလည်းဒိုင်းထုတ်ပြန်တာမရှိဘူးပေါ့နော်အဲရုရှားကိုရောက်သွားပြီးတော့မှရုရှားသတင်းဌာနတွေကကြီးတဲ့အခါကျတော့မှလာအဲသူတို့ကအတရားနေပြီးတော့သတင်းထုတ်ပြန်တာတွေ့ရတယ်အဲသူတို့တတ်နိုင်လို့ရှိရင်တော့ဒီဥစ္စာအဲရုရှားဘက်ကမထုတ်ပြန်ရင်လည်းသူတို့ကဒီမထုတ်ပြန်မယ်နဲ့သူတို့သိသိပဲနေမဲ့သဘောပေါ့နော်အဲဒီမှာစဉ်းစားရရှိတာကအဲတခြားနိုင်ငံကဖိတ်ကြားတာမဟုတ်လို့မဟုတ်ဖမ်းနဲ့သွားတဲ့ခီးမလို့လားအဲသူဒီမဟုတ်အဲသူအဲ့လိုခီးသွားတယ်ဆိုလို့ရှိရင်သူ့ပြည်ဘက်မှာအတွင်းရေးမှာအဲ့နည်းဆိုရင်ကြာကိစ္စတွေများရှိလို့လားတော့မပြောတာဘူးပေါ့နော်အခုခုတော့အဲဒီအကြောင်းချက်တော့ရှိမှာပေါ့အ
ဲ့ဒီတော့မြန်မာဘက်ကဒီတစ်ခေါက်ရုရှားခီးတဲ့အဓိကစိတ်ဝင်စားနိုင်မှုကိုမေးရမှာရုရှားမှာဘွဲ့လွန်ပညာသင်ယူခဲ့တဲ့သင်္ကေတမဟာဗျူဟာလိလာရဲ့ဖွဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်စေဦးက
ဟိုတခုကတော့ပထမဆုံးကတော့မနေ့ကတော့ဒီဘာဝင်ဘာသူလာပြည်နေဆိုတော့ခါကျတော့ဒီမှာရုရှားမှာတည်ထားတဲ့ဒီအက်ကနိုမီယာဟိုကမ္ဘာ့အင်ဂျင်ဟိုမျိုးတော်မှာရှိတဲ့ရွှေစည်းကုန်စီတီကိုပုံလို့တော့ထိစိန်မှုတော်နဲ့တက်ငှက်နေတာတော့တင်နေဟာပေါ့လေအချိန်ကဲဖြစ်အောင်တက်မလို့ကောင်းစီချုပ်ဒီနိုင်ငံတော်မျိုးသွားတာဖြစ်တယ်ဆိုတော့ကျွန်တော်တို့တွေ့ရမှာဖြစ်ပါတယ်နောက်ထပ်ကတော့ဒီရုရှားကောင်ဝင်ဝင်ထဏနာမှာကာနယ်ဂျန်နရယ်အလက်ဇန်ဒါဖိုမင်နဲ့တွေ့တာပေါ့လေဆိုတော့သူကဒီပြည်ကောင်ဝင်နေဖြစ်ဆိုမြန်မာနိုင်ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးလည်းရှိတာပေါ့လေဆိုတော့ဟိုဒါရုရှားနဲ့မှာအဲ့ဒီတော့ရှေ့ဆက်ဖို့ခြေလမ်းအနေနဲ့လာတွေ့တာဖြစ်တယ်လို့ကျွန်တော်နည်းနည်းတော့တွေ့ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့သွားတဲ့အချိန်မှာလူတွေတော်များစိတ်ဝင်စားကြတာဟိုဒါတော့ဒီရုရှားနိုင်ငံပိုင်းနျူကော်ပိုရှင်ပေါ့လေရော့ဆာတန်စိတ်ကော်ပိုရှင်ဆိုတာဟိုသွားတာရှိနေနောက်တစ်ခုကတော့အာဂါသာကော်ပိုရှင်စိတ်နော်စပိတ်ကော်ပိုရှင်နော်ရော့စ်ကော့စမော့စ်ကော့စမော့စ်ဆိုသွားတာရှိပေါ့လေဆိုတော့အဲ့မှာလေဒီရော့ဆာတန်နဲ့တိပ္ပံနေပြည်တော်ဝန်ကြီးဌာနတို့ကနားလည်မှုသဘောတူညီစာပြေလို့ထိုးရဲဆိုတာတွေ့ရတာပေါ့လေဆိုတော့ဟိုအနာဂတ်မှာအလူမီနေပြည်တော်နဲ့ပတ်သက်ပြီးဘောဆိုရမှုရှိမလားဆိုတာပေါ့လေဒီကရေးကြည့်တော့နိုင်ငံတော်မှာတော့လိုအပ်တဲ့အခြေခံစောင့်ဝေးမှာတခုဖြစ်တဲ့တော့ Lexus စွန့်ရင်တည်းများပေါ့နော်ဖြစ်မလားဆိုတော့မျိုးပဲခံမှန်းသုံးသပ်ရပါတ
ယ်မြန်မာနိုင်ငံမှာပိုပြတ်တောက်လာနေတဲ့အခုလို Lexus စွန့်ရင်ကိစ္စကမြန်မာစစ်ကောင်စီအတွက်အရေးကြီးဆုံးနဲ့ပါနိုင်တယ်လို့လည်းတီဘောမြို့နယ်ကပြည်သူ့လွတ်တော်မဟောင်းလည်းဖြစ်တဲ့ဦးရဲထွန်းကဆွလိုက်ပြီးအခုလိုဆက်ရှင်းပြပါတယ
်ရုရှားနိုင်ငံကနေပြီးတော့အာဆီယံနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးတာဝန်ရှိတဲ့ပုဂ္ဂိုလ်နဲ့ဒီတချို့စီးပွားရေးဆိုင်ရာကိစ္စတွေဆွေးနွေးတယ်ပေါ့နော်နိုင်ငံကအပြန်အလှန်စီးပွားရေးကုန်သွယ်ရေးတွေလို့ဖို့အထူးသဖြင့်တော့လောင်လာစီကအခုစေလက်တဲ့နေဟောဖြစ်နေတဲ့အခါကျတော့ရုရှားကနေဓာတ်ရိုက်ဝယ်ဖို့ဓာတ်ရိုက်တင်သွင်းဖို့ပို့ဆောင်ဖို့နောက်ဝင်းငွေကိစ္စအဲ့ဒါတွေနဲ့ပတ်သက်ပြီးတော့လည်းဒီမြန်မာနဲ့ရုရှားကတိတ်ဝေးနေတဲ့အခါကျတော့အဲ့ဒါတွေလည်းဘယ်လိုလုပ်မလဲဆိုတာဆွေးနွေးပုံရပါတယ်။နောက်တစ်ချက်ကတော့လက်နက်ပေါ့နော်။ခါတိုင်းလဲသူကရုရှားကိုသွားလို့ရှိရင်လက်နက်ပြပွဲတွေလက်နက်တွေသွားရောက်ကြီးရှိပြီးတော့လိုအပ်တဲ့လက်နက်တွေပါလေဝယ်တာရှိတယ်။ဆိုတော့ဒီတစ်ခေါက်လဲအဲ့ဒီကိစ္စလဲပါတယ်လို့သိရတယ်။သို့တော့သူ့အမြင့်ဆုံးတွေ့လိုက်တဲ့ပုဂ္ဂိုလ်ကကာကွယ်ရေးဝန်ကြီးကတောင်လက်ခံတွေ့ရမတွေ့ရဘူး။နော်သူ့အောက်ကတာဝန်ရှိတဲ့ပုဂ္ဂိုလ်များလို့အဲ့လိုပဲတွေ့လိုက်တယ
်။အဲ့ဒီတော့အခုရုရှားခီးစဉ်ပေါ်တရုတ်နိုင်ငံဘက်ကရောဘယ်လိုတုံ့ပြန်နိုင်ပါလဲလို့မေးရမှာတရုတ်မြန်မာဆက်ဆံရေးကျွမ်းကျင်သူဒေါက်တာလှကျော်စောက
တရုတ်ကတော့ဟိုမှာရုရှားနဲ့မတို့စစ်တပ်နဲ့ဘယ်လိုအပေါင်းပေါင်းသူတိတ်ယူဆိုင်မှာတော့မဟုတ်ပါဘူး။တရုတ်ကိုယ်တိုင်ကဒီရုရှားနဲ့ယူကရိန်းကြားမှာဆက်ဆက်ပေးဖို့လုပ်နေတာပဲလေ။ဟိုတရုတ်နဲ့ရုရှားရဲ့ဆက်ဆံရေးကတိတ်ပြီးတော့နှိစက်တယ်ဗျ။သူတို့ဆက်ဆံရေးကတင်ကဗျူဟာပူပေါင်းဆောင်ရွက်ရေးဆိုတဲ့ဟာပေါ်မှာထင်ထားတာဒါကြောင့်မလို့ရုရှားအနေနဲ့ကလည်းတရုတ်ကိုမျက်နှာပြက်ခံပြီးဗမာပြည်ကိုထောက်ခံပေးမှာမဟုတ်ဘူးဗမာစစ်တပ်ကိုအဲ့တော့တရုတ်ကလည်းတိတ်ပူပဲမမရဘူးစဉ်းစားကြည့်ရုရှားကမင်းအွန်လိုင်းကိုဆက်ဆံလွတ်လိုက်တာကြည့်လေတာမန်ဖောက်တဲ့တယောက်လိုပဲဆက်ဆံလွတ်လိုက်တာဘာမှတော့လောက်ဟုတ်နဲ့သူတို့ကလက်လက်ရောင်းရဖို့ပဲ
တကယ်တော့ဆရာနာသိမ့်ပြီးမြန်မာနိုင်ငံပေါ်နိုင်ငံတကာမှာအများစုကဝိုင်းပယ်ဆက်ဆံလာကြချိန်မှာရုရှားကျူးကျော်စစ်ကိုပါထောက်ခံပြီးစစ်ကောင်စီကအထင်အပူပေါင်းဆောင်ရွက်လာရတယ်လို့လည်းသုံးသပ်သူတွေကဆိုပါတယ်ခင်ဗျ